အခုနှစ်အာရှမှာမုန်တိုင်းတွေတဲ့အင်အားအပြင်းဆုံးစူပါမုန်တိုင်းယာဂီကြောင့်ဗီယက်နမ်မှာလည်းအသေးပြောက်တွေရှိခဲ့ပါတယ်။ဒီယာဂီမုန်တိုင်းဟာဒီနေ့ဗီယက်နမ်နိုင်ငံမြောက်ပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တာမှာတယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ဗီယက်နမ်မိုးလေဝသဌာနရဲ့ထုတ်ပြန်ချက်အရတနာ92မိုင်ထက်မနည်းတဲ့လေပြင်းတိုက်နှုံးနဲ့ဟိုက်ဖွန်းနဲ့ကွန်နင်းနယ်တွေကိုဒီနေ့စနေနေ့မနက်မှာဝန်ရောက်တိုက်ခိုက်နေတာပါ။ဟိုက်ဒွန်နယ်မှာလေပြင်းကြောင့်အမျိုးသားတူသေဆုံးခဲ့တယ်လို့ဗီယက်နမ်ဆွေရကသတင်းဖော်ပြပါတယ်။လေပြင်းမုန်တိုင်းကြောင့်တစ်ပင်တွေအမြစ်ကနေကျွတ်ထွက်ခေါင်းမိုးတွေဆိုင်းဘုတ်တွေလမ်းဘော်ကိုလွင့်ထွက်ကုန်တယ်လို့ကန့်ကတ်ထားတဲ့လေတွေသင်္ဘောတွေပင်လယ်ထဲမျောကုန်တယ်လို့ဗီယက်နမ်သတင်းမှာထုတ်ပြန်ပါတယ်။အစိုးရကမုန်တိုင်းသတိပေးချက်ထုတ်ပြန်တာပြီးမုန်တိုင်းကြောင့်ရေကြီးမြေပြိုနိုင်တဲ့အန္တရာယ်ကြုံနိုင်သူ2000ကျော်ကိုလည်းဘေးလွယကိုရွှေ့ပြောင်းပေးထားပါတယ်။ဟနွိုင်းမြို့တော်နဲ့ဟိုက်ဖွန်းစိတ်ကမ်းမြို့လေစိတ်ပါဝင်လေစိတ်လေးခုကိုလည်းပိတ်ထားခဲ့ရပါတယ်။ဒီစူပါမုန်တိုင်းဟာဗီယက်နမ်ကိုမဟုတ်ခင်တရုတ်နိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံကိုလည်းဝင်ရောက်ပြီးတည်ကျဲမှုတွေရှိခဲ့ပါတယ်ခင်ဗျာ။